ရန်ကုန်မြို့မှာရှိတဲ့ခီးတက်တင်ဘတ်စကားတွေကိုဒီတတ်မှတ်မိုင်တော်လိုက်ပေါ့နော်ဒီပြောင်းလဲကောက်ခံမယ်လို့သိရတယ်။ဘာကြောင့်ပြောင်းလဲကောက်ခံမှုစီစဉ်ခဲ့တာလဲခင်ဗျ
။ပရမတ်တစ်ချက်ကတော့ဒီနေ့မရတအရင်တွေကိုအသုံးပြပြီးသွားတဲ့ပြည်သူလူထုရဲ့အခက်ခဲရင်စည်းကဖြတ်ပိုင်းမှုကိုရင်လုတ်သားတွေဟာတတ်တတ်မှတ်မှတ်ပြီးထားတော့လည်းမလိုက်နာပဲပါဇတ်သေးရှိတာတွေကိုကောက်ခံနေတယ်။အဲ့ဒါကိုပြည်သူလူထုမှခံစားနေကြ။အဲ့ဒီအတွက်ကျွန်တော်တို့မရတကိုလည်းတိုင်တယ်။ထို့ပြင်လည်းကျွန်တော်တို့ဒီရင်စည်းကနှုံနာပေါ်မှာညီညွတ်မျှတာတဲ့နှုံနာတစ်ခုတတ်မှတ်မပေးနိုင်ဘူးလားဆိုတဲ့ကြေညာနေရေးတာတွေရှိတယ်။နောက်တစ်ခါအထူးကားတွေမထူးသောအထူးကားများဒါကြောင့်ဘာလို့မပြောင်းလဲဆိုတာလည်းတစ်ချက်ရှိတယ်။နောက်တစ်ချက်ကတော့ပြောင်းလဲလာတဲ့ရင်းနှီးမြှုပ်နှံမှုရင်ပိုင်ရှင်တွေရဲ့အခန်းကဏ္ဍအဲ့ဒီရင်ပိုင်ရှင်တွေရဲ့အခန်းကဏ္ဍမှာလည်းကျွန်တော်ရင်းနှီးရဲ့ရင်းနှီးမြှုပ်နှံမှုများလာတယ်။နောက်ပြန်လည်ရရှိတဲ့ဝန်ဆောင်မှုရငွေအင်အားကြောင့်ရင်းနှီးမြှုပ်နှံမှုမှာကျဆင်းလာသလိုရင်းနှီးကိုပြင်ဆင်နိုင်မှုအားနည်းလာတယ်။ရင်ပြင်းစင်နိုင်မှုအားနဲ့အတွက်ခီးသွွားပြည်သူလူထုအတွက်အန္တရာယ်ရှိလာနိုင်တယ်။နောက်ရင်လုံသားတွေရင်းနေကြက်တဲ့ခောက်ရီမရတာအကြောင်းပြပြီးရင်စည်းကပူတောင်းတယ်။ပြည်သူလူထုပေါ်မှာကြမ်းတမ်းစွာပြုစုဆက်ဆံနေကျွန်တော်တို့ဓာရီကိုထိန်းချောင်းခြင်းနဲ့နောက်တစ်ခုကျွန်တော်တို့ကကောက်ခံလာတဲ့နှုံသားဟာ2009 2008လောက်ကကောက်ခံလာတဲ့နှုံသားတွေဖြစ်တဲ့အတွက်ပြောင်းလဲလာသောအခြေအနေအရရရညီညွတ်မျှတာတဲ့ရင်စည်းကနှုံသားတစ်ခုကိုအခြေခံပြီးတော့ခီးစဉ်ဖြတ်ပိုင်းကောက်ခံခြင်းအပြင်ခီးသွွားပြည်သူလူထုရဲ့ရင်ပိုင်ရှင်ရင်လုတ်သားများရဲ့အစဉ်ပြေချောမှုမှုကိုဟောဆောင်ခြင်းတဲ့အတွက်ဒါကိုကျွန်တော်တင်ပြအခြင်းဖြစ်ပါတယ်
။အခုပြောင်းလဲကောက်ခံဖို့လှုပ်ဆောင်တဲ့ပုံစံကဘလိုမျိုးနဲ့ကောက်ခံသွားမှာလဲခင်ဗျ
။ကျွန်တော်တို့ကအခြေခံနှုံသားလို့ကျွန်တော်သတ်မှတ်ခဲ့ပါတယ်။ကျွန်တော်တို့ကခီးမိုင်တမိုင်ကို20ကြက်နှုံကောက်ခံဖို့ရတာပါ။အဲ့တော့20ကြက်နှုံကောက်ခံတဲ့အတွက်ကျွန်တော်တို့ကဘာကိုစတင်ပြီးသုံးစွဲမလဲဆိုတော့ပထမဦးဆုံးစားစင်းနေတဲ့ပုဂ္ဂိုလ်ဟာ9မိုင်စင်းနေတယ်လို့ယူဆပြီး100ကြက်ကိုကျွန်တော်တို့ကောက်ခံပါမယ်။9မိုင်ပြောင်းလဲတိုင်းပြောင်းလဲတိုင်း100ကြက်ပြောင်းလဲကောက်ခံပါမယ်။ဒါပေမဲ့ဒီလိုပြောင်းလဲကောက်ခံမှုခွင့်ပြုခဲ့လျင်ကျွန်တော်တို့ကပြည်သူလူထုရဲ့သက်သာချုံကြီးမှုအတွက်ကျွန်တော်တို့ကစဉ်းစားရပါမယ်။ဘာဖြစ်လို့လဲဆိုတော့အထူးကားတွေရှိပါတယ်။ဘယ်ဟုပဲစီးစီး200ကြက်300ကြက်ပေးရ။အဲ့ဒီကားတွေကိုလည်းကျွန်တော်တို့ကခုနဖြတ်ပိုင်းကောက်ခံမှုစနစ်နဲ့သွားမှာဖြစ်တဲ့အတွက်ပြည်သူလူထုဟာဘယ်ဟုစီးစီးစပြီးစီးမယ်ဆို100ပဲဖြစ်မယ်။နောက်တစ်ခုကျွန်တော်တို့ကရင်လုံသားတွေကိုပိုင်းဖြတ်မှုတွေနဲ့ကောက်ခံမှုပြောထားပြီးမယ်ဘယ်သူမှမလိုက်နာကြပါဘူး။ဒါကြောင့်မလို့ကျွန်တော်တို့ကညီညွတ်မျှတာတဲ့ပိုင်းဖြတ်မှုကို9မိုင်ပိုင်းဖြတ်မယ်။9မိုင်တိုင်းမှာစီးမှ100တိုးသွားမှာဖြစ်တယ်။ဒါပေမဲ့လည်းဝေးတဲ့ခီးစဉ်တွေဟာစိတ်ပူစရာရှိတယ်။ဘယ်တိမ်ဖို့ဆောင်ရင်းမှာပဲဖြစ်ဖြစ်တစ်ဆက်တစ်ဆက်ထဲဝေးဝေးစီးရင်လျှော့ပြီးတော့ကောက်ခံရတဲ့ထုံးစံရှိပါ။ကျွန်တော်တို့ကလည်းအဲ့ဒီလိုလျှော့ကောက်ခံမှာဖြစ်တယ်။ဥပမာတိုက်ကြီး48မိုင်ရှိတယ်။20နဲ့တွက်ရင် 960 ကျတယ်။ဒါပေမဲ့ကျွန်တော်တို့800ပဲကောက်ခံမှာ။အဲ့ဒီခါကျတော့ပြန်ပြီးတွက်ကြည့်လိုက်မယ်ဆိုရင်အစားဆုံးစီးနှင်းသူတွက်က18ကြက်လောက်ပဲကျသွားမယ်အနေထားရှိတယ်
။ပြောင်းလဲကောက်ခံမဲ့နှုံထတဲ့ကပေါ့နော်ဒီအနေဆုံးဘလောက်ကနေအမြင့်ဆုံးဘလောက်ထိရှိနိုင်မလဲခင်ဗျ။
အခုကျွန်တော်တို့ကောက်ခံမဲ့စနစ်ကတမိုင်ကို20ဖြစ်တဲ့အတွက်ဥပမာတချို့ရင်လိုင်းတွေမှာမပြောင်းလဲဘူး။189ရင်လိုင်းအခုလဲ200ပဲကောက်တယ်။ပြောင်းရင်လဲ200ပဲကောက်တယ်။အဲဒါပေမဲ့ပြောင်းလဲတာကဘာလဲ90ဖြတ်ပိုင်း4ပိုင်းကနေ100ဖြတ်ပိုင်း2ပိုင်းဖြစ်သွားမယ်။ဒါတော့ပြောင်းလဲသွားမယ်။ခရမ်းနဲ့ရန်ကုန် EBC က46မှန်ရှိတယ်။ယခုကောက်ခံနှုံးကကျွန်တော်တို့ဘယ်လောက်ရှိပါလဲဆိုခရီးစဉ်အစအဆုံးစီးရင်900ပါ။နှုတ်ဖြတ်ပိုင်းနေနဲ့ပြတ်လို့ရှိရင်ကျွန်တော်တို့က90ဖြတ်ပိုင်းသူက10ပိုင်းရှိပါတယ်။အခုကျွန်တော်တို့ပြောင်းလဲကောက်ခံမဲ့စနစ်မှာ100ဖြတ်ပိုင်း9ပိုင်းပဲရှိတယ်။900ကျပါ။အဲ့တော့20နဲ့ခုန46ကိုမြောက်လို့ရှိရင်လေဒါ900ကျော်ကျမှာဖြစ်ပါတယ်။ဒါပေမဲ့ကျွန်တော်တို့လျှော့ပြီးတော့900ပဲသူကောက်ခံမဲ့အနေထားဖြစ်ပါ
အခုအန်ကယ်တို့ဒီပြောင်းလဲတတ်မှတ်မဲ့အစီအစဉ်ကိုဒီပြည်သူကလက်မခံရင်ဘယ်လိုပုံစံမျိုးဆက်လုပ်သွားမလဲခင်ဗ
ျကျွန်တော်တို့ကရင်စည်းကတတ်မှတ်တာမထာတရဲ့တာဝန်မဟုတ်ဘူးမထာတတင်ပြပိုင်ခွင့်မရှိတယ်ရင်စည်းကကောက်ခံမှုကိုခွင့်ပြုနိုင်တဲ့အာဏာပိုင်သည်လက်ရှိရန်ကုန်တိုင်းဒေသကြီးအစိုးရဘွယ်ဖြစ်တယ်ဒါကြောင့်အခုကျွန်တော်တို့ကဒီအစီအမံကိုကောက်မယ်လို့ကျွန်တော်တို့ကအခုဘယ်ရက်မှကောက်မယ်လို့လည်းမထုတ်ပြန်ပါဘူးကျွန်တော်တို့ပြင်ဆင်ကောက်ခံမှုအတွက်တင်ပြထားတယ်လို့ပဲသုံးပါခွင့်ပြုချက်မရရင်ကျွန်တော်ကောက်ခံခြင်းလုံးမှာမဟုတ်ပါဘူး